တောင်အာဖရိကနိုင်ငံမှာကျင်းပနေတဲ့ဒီကမ္ဘာဖလားအုပ်စုပြိုင်ပွဲတွေမှာအူရုဂွေးအသင်းကအင်ရှင်တောင်အာဖရိကအသင်းကို3ဂိုးဂိုးမရှိနဲ့အနိုင်ရသွားပါတယ်။ဒီနှစ်သင်းလုံးဟာအခုအုပ်စုပြိုင်ပွဲမှာဒုတိယအကြိမ်စီကစားကြတဲ့ပွဲလည်းဖြစ်ပါတယ်။ပရီတိုရီးယားမြို့မှာပြုလုပ်တဲ့အဲ့ဒီပွဲမှာတော့အူရုဂွေးအသင်းဘက်ကဒေကိုဖော်လန်က2ဂိုးသွင်းယူခဲ့ပါတယ်။အူရုဂွေးအသင်းဟာခုဆိုလို့ရှိရင်3မှတ်ရထားပြီးတော့အုပ်စုအေမှာဘူးဆွဲနေပါတယ်။1990ကလေးကဆိုလို့ရှိရင်အူရုဂွေးအသင်းဟာကမ္ဘာဖလားမှာအုပ်စုတွင်းကနေပြီးတော့ပထမဆုံးအနိုင်ရတဲ့ပွဲလည်းဖြစ်ပါတယ်။ရှီတန်းတိုက်ဆက်မှုဖော်လန်ဟာပွဲစပြီးတော့24မိနစ်ကြာမှစပြီးတော့ဂိုးသွင်းခဲ့တာပါ။နောက်မိနစ်80ကြာမှပန်နတီရပြီးတော့ဒုတိယဂိုးသွင်းယူခဲ့ပါတယ်။တတိယနိုင်ဂိုးတော့ Uruguay အလယ်တန်းလူ Alvaro Pereira ကနောက်ဆုံးအလေးလွင့်အချိန်ပိုကာလမှာသွင်းယူခဲ့တာဖြစ်ပါတယ်ခင်ဗျာ။မနေ့ကအစောပိုင်းကပဲဥရောပချန်ပီယံဖြစ်တဲ့ Spain နိုင်ငံကို Switzerland နိုင်ငံကနေပြီးတော့တဂိုးဂိုးမရှိနဲ့မမျှော်လင့်မဲနဲ့အနိုင်ရခဲ့ပါတယ်။ဒါ့ပြင် Chile ကလည်း Honduras နိုင်ငံကိုတဂိုးဂိုးမရှိနဲ့အနိုင်ရခဲ့ပါတယ်ခင်ဗျာ။